ကင်မျိုးသားစီယုံ KNU ဌာနချုပ်ဟောင်ချီဟာမန္တလေးပလော့ဒေသမှာနောက်ဆုံးလက်ကျန်ဖြစ်ကျန်ရှိတဲ့ချင်းမြန်တန်ရင်ခမရ913စခန်း913နိုဒေးစခန်းကိုဒီဇင်ဘာလ16ရက်နေ့က KNL KNDO နဲ့ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်လိုက်တယ်လို့ KNU ကသတင်းထုတ်ပြန်ပါတယ်။ဒီအကြောင်း VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
မြန်မာစစ်ကောင်စီတပ်တွေတက်ဆွဲထားတဲ့မန္တလေးပလောဒေသကချင်းမြန်တက်ရင်ခမရ913စခန်းနူဒီစခန်းဟာထိုင်းမြန်မာနယ်စပ်တောင်ရင်းမြစ်ဘေးမှာရှိပြီး KNU တပ်မခုနှစ်နယ်မြေထဲမှာဖြစ်ပါတယ်ဒီစခန်းဟာမန္တလေးပလောဒေသကနောက်ဆုံးလက်ကျန်စခန်းဖြစ်ပြီးကရင်အမျိုးသားကာကွယ်ရေးတပ် KNDO နဲ့ပူးပေါင်းတပ်တွေကဒီဇင်ဘာလ16ရက်နေ့မှာတိုက်ခိုက်သိမ်းပိုက်ခဲ့တာဖြစ်တယ်ဆိုပြီး KNU ဘက်ကဆိုပါတယ်ချင်းမြန်တရင်ခမရ913စခန်းဖြစ်တဲ့ .913 လို့သတ်မှတ်ထားတဲ့နူဒီစခန်းကိုသိမ်းဖို့အတွက်ပြီးခဲ့တဲ့နိုဝင်ဘာလကလေးက KNU နဲ့ပူးပေါင်းတပ်တွေက Y1 ပိတ်ဆို့ခဲ့တာဖြစ်ပြီးဒီဇင်ဘာလ16ရက်နေ့ကျမှအပီးသက်သိမ်းယူနိုင်ခဲ့တယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကလည်းပြောပါတယ
်မနက်လောနဲ့တစ်ဆက်တည်းပေါ့နော်ကျွန်တော်အဲ့ဒီစခန်းကကျွန်တော်ဒီမနေ့ကနေရော KNL နေနဲ့ပူးပေါင်းတပ်တွေကနေရောတိုက်ခိုက်သိမ်းပိုက်လိုက်နှစ်30ကျော်သူတို့တက်ဆွဲရတာပေါ့နော်အရင် KNU ပြန်ဆွဲတဲ့အချိန်မှာ PKD နဲ့စစ်တပ်နဲ့ပေါင်းပြီးထိုင်ထားတဲ့စခန်းပေါ့အခုချိန်မှာတော့ကျွန်တော်တို့ဆူဆစ်ပြန်ပြီးတော့အဲ့စခန်းကိုသိမ်းလိုက်ပြီက
ျ KNL ရဲ့စီးရေးဦးဆောင်မှုအောက်ဖြစ်တဲ့တပ်မခုနှစ်ကွန်မန်ဒိုတက်ခွဲ KNDO တက်ခွဲတရင်20နှစ်တပ်မ5ကွန်မန်ဒိုတပ်ခွဲတို့ပူးပေါင်းပြီး FFD ဒရုန်းတပ်ဖွဲ့မြေပြင်ချင်းမုံရေးတပ်ဖွဲ့တပ်မ9ဒရုန်းဖွဲ့ Federal Wing ဒရုန်းဖွဲ့တို့ပူးပေါင်းပြီးဒီဇင်ဘာလ16ရက်နေ့ညနေ4နာရီခွဲအချိန်လောက်မှာမာနယ်ပလော့ဒေသက .913 တပ်ရင်းစခန်းနဲ့အမြောက်တပ်ခွဲ311တို့ကိုအပြီးသတ်ချင်းမုံနိုင်ခဲ့တယ်လို့လည်း FFD ဒရုန်းတပ်ဖွဲ့ကလည်းသတင်းထုတ်ပြန်ခဲ့ပါတယ်မနက်ပလော့ဒေသကစခန်းနေဖြစ်တဲ့ကစောဝါလီဖူလော်ကုံမြောက်ကုံကဲကောကျိုးစတဲ့တပ်စခန်းတွေကိုပူးပေါင်းတပ်တွေကပိတ်ဆို့တိုက်ခတ်ခဲ့တာကြောင့်အဲ့ဒီစခန်းတွေကိုစွန့်ခွာပြီးအခုကျသွားတဲ့ဘီဝါစခန်းအဆင့်ရှိတဲ့ .913 နိုဒီစခန်းမှာသွားပြီးတော့ပူးပေါင်းခဲ့ကြတာပါ KNU ရဲ့ဌာနချုပ်ဟောင်းမနက်ပလော့စခန်းဟာတပ်ပေါင်းစုအဖွဲ့ဝင်တွေစခန်းထိုင်နေကြတဲ့နေရာဖြစ်ပြီးအထင်ကြီးဌာနချုပ်လည်းဖြစ်ပါတယ်ဒီမနယ်ပလော့စခန်းကိုမြန်မာစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေမြေပြင်ထိုးစစ်တွေနဲ့1995ခုနှစ်ဇန်နဝါရီလကုန်ပိုင်းလောက်မှာစစ်တပ်နဲ့ DGB ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်သိမ်းယူခဲ့တာဖြစ်ပါတယ်။အခုစစ်ကောင်စီရဲ့ချင်းမြန်တပ်ရင်ခမရ913စခန်းလက်လွတ်ဆုံးရှုံးရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင်။